ကာဇာစစ်ပွဲကိုဒီစန့်ကျင်တဲ့အနေနဲ့အမေရိကန်တပ်ကတော်တွေမှအကြောင်းသားတွေစတဲ့ချဆန္ဒပြမှုတွေကိုရဲတွေဖြိုခွင်းနိုင်ချိန်မှာပဲဒီတခြားနိုင်ငံတွေကတပ်ကတော်တွေမှဆန္ဒပြမှုတွေပြန့်နှံ့ဖြစ်ပွားနေပါတယ်။မြန်တဲ့နိုင်ငံပါရီမြို့တော်ကအထင်ကရတပ်ကတော်ကြီးတစ်ခုဖြစ်တဲ့ CNSPO တပ်ကတော်မှအကြောင်းသားတွေတိမ့်ပိုက်ဆန္ဒပြနေကြတဲ့အဆအုပ်တွေထဲကိုရဲတွေဒီကနေ့ဝင်ရောက်ရှင်းလင်းခဲ့ပါတယ်။စတဲ့ချဆန္ဒပြမှုကိုငြင်းငြိမ်းချမ်းချမ်းဖယ်ရှားရှင်းလင်းနိုင်မှုရတယ်လို့မျက်မြင်တွေကပြောပါတယ်။အမေရိကန်တပ်တော်ကြီးတွေမှာကြောင်းဝင်းတွေနဲ့ဝင်ရောက်ရှင်းလင်းတဲ့ရဲတွေနဲ့ဆန္ဒပြကြောင်းသားတွေထိတိုက်တွေးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံကမန်ချက်စတာတပ်ကတော်ရှက်ဖီးလ်တပ်ကတော်နျူကာဆောတပ်ကတော်စတဲ့တပ်ကတော်ကြီးတွေအပါအဝင်တပ်ကတော်ကြောင်းတချို့မှာလည်းစခန်းချဆန္ဒပြမှုတွေရှိနေပါတယ်။အလားတူဩစတြေးလျနိုင်ငံမှာလည်းပါလက်စတိုင်းလူလာတဲ့တပ်ကတော်ကြောင်းသူကြောင်းသားတွေနိုင်ငံတော်ဝန်ကကြောင်းဝင်းတွေထဲမှာစတဲ့ချဆန္ဒပြနေကြပါတယ်။ဆစ်ဒနီမြို့ကထိတ်တန်းတပ်ကတော်ကြီးဖြစ်တဲ့ဆစ်ဒနီတပ်ကတော်ဝင်ထဲမှာတဲတွေတန်းစီထိုးထားတာကိုမြင်ရတယ်လို့ဆန္ဒပြသူတွေကပါလက်စတိုင်းအလံတွေကင်ပြီးတော့ဂါဇာစစ်ပွဲအဆုံးသတ်ရေးချွေးကြော်တံတွေနဲ့ချွေးကြော်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီနိုင်ငံအနှံ့တပ်ကတော်တွေကဆန္ဒပြမှုတွေကိုရဲကနှိမ်နှင်းမှုအတွဲမှာ2000ထက်မနည်းဖမ်းဆီးခံရတယ်လို့အမေရိကန်သတင်းတွေမှာဖော်ပြနေပါတယ်။တက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့ငြိမ်းချမ်းစွာဆန္ဒပြနိုင်ပေမဲ့အကြမ်းဖက်တာကိုလက်မခံဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်ရှင်။